ရခိုင်ပြည်နယ်အလဲပိုင်းမှာအမ်းမှာမနေ့ကစစ်ကောင်စီရဟန်းတစ်စီးကိုအာရခတတော်အေကပြစ်ချခဲ့တယ်လို့ဒေတာရင်းစစ်ရေးသတင်းအတိုင်းဝိုင်းက VOE ကိုအတည်ပြုပါရယ်အမ်းမြို့မှာရှိနေတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုသိမ်းပိုက်နိုင်ရေးအေအေဘက်ကအပြင်းအထန်ထိုးစစ်ဆင်နေတဲ့အတွက်ကြောင့်နှစ်ဖက်တိုက်ပွဲကြီးမားနေတဲ့အခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါမယ်
လက်ရှိမှာတော့အာရခတပ်တော် AA အနေနဲ့အမ်းမြို့နယ်ကစစ်ကောင်စီတပ်စခန်းတော်တော်များများကိုသိမ်းပိုက်ထားနိုင်ပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုထိုးစစ်ဆင်တိုက်ခတ်နေတာလည်းဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့လေကြောင်းကနေအပြင်းအထန်ခုခံနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကတော့စစ်ကောင်စီရဲ့တဲယူပို့ဆောင်ရေးရဟန်းယင် MI-17 တစ်စီးကို AA ဘက်ကပြစ်ချနိုင်ခဲ့တယ်လို့ရခိုင်စစ်ရေးစောင့်ကြည့်နေသူတူက VOA ကိုပြောပါတယ
်။ November 10ရက်နေ့ကပြစ်တာအဲ့ဒါအတည်ပြုလို့ရတယ်။ဘာလို့အတည်ပြုလို့ရတယ်ဆိုရင်စစ်ရဟန်းယင်ကမနေ့ညကနေပြန်သူတို့ကလာခဲ့တယ်။လာခဲ့တဲ့အချိန်ကမှလေစီးရောက်တယ်။လေစီးရောက်ပြီးရင်ပထမဆုံးကြတဲ့အစီကပထမဆုံးပြန်တဲတဲ့အချိန်ကမှအဲ့ဒီဟိုဟာအာကတ်တက်တို့ကနေပြန်ပြစ်လိုက်တာ။ပြစ်လိုက်တဲ့အချိန်ကမှဘေးနေရာကိုသွတ်ထိလဲဆိုတော့အာတောင်ဖန်ကိုတော့တည်ရသူတို့ကအဲ့လျံပြေပောက်ရှာပြီးရင်သူတောင်ပေါ်ဘက်ကိုထိုးတက်တယ်တောင်ပေါ်ဘက်ထိုးတက်ပေမဲ့အဲ့လျံကပန်ကာကျက်ပြီးရင်သူအောက်ကိုတခါလေးစိုက်ထိုးသွားတယ်အဲ့တော့အတည်ပြုလို့ရတယ်ဒါနောက်တစ်ချက်ကသူတို့အတည်ပြုနိုင်တာကတော့ဟိုကသေချာတဲ့ဒီမြန်ခွန်းတစ်ခုပေါ်မှာအဲ့လျံကြားတော့လို့အတည်ပြုနိုင်တာပဲ
အမ်းမြို့နယ်မှာရှိတဲ့လေရင်ကွင်းကိုအာရခတ်တပ်တော် AA ဘက်ကထိန်းချုပ်ထားတာကြောင့်စစ်ကောင်စီရဟတ်ရင်တွေဟာအနောက်ပိုင်းတိုင်းစစ်ဌာနချုပ်အတွင်းမှာရှိတဲ့ဘောလုံးကွင်းမှာဆင်းပြီးတော့လူအင်အားလက်နက်အင်အားတွေလာရောက်ချပေးပြီးပြန်အတက်မှာ AA ဘက်ကပြစ်ချနိုင်ခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်။အခုလိုစစ်ကောင်စီရဲ့ထောက်ပို့ရဟတ်ရင်ပြစ်ချခံရတာနဲ့ပတ်သက်ပြီးတော့အာရခတ်တပ်တော် AA ဘက်ကတရားဝင်ထုတ်ပြန်ထားတာမရှိသေးတာလည်းဖြစ်ပါတယ်။အမ်းမြို့နယ်တဝိုက်နှစ်ဖက်တိုက်ပွဲတွေနေ့တိုင်းပြင်းထန်နေပြီးစစ်ကောင်စီဘက်ကလူအင်အားလက်နက်အင်အားတွေဖြစ်တင်းနေတယ်လို့လည်းမြို့ခံတူကပြောပါတယ်။
နေတိုင်းတို့တိုက်ကြရပါဘုံနော်နေတိုင်းတိုက်နေတယ်နောက်တစ်ခါနေပြီးတော့သူတို့လေနဲ့နေကိုညာကိုဆုံးတော့နေပြီးအရှင်မရွေးနေပြီးလာလာပြီးတော့ပြစ်နေတယ်ခင်ဗျမနေ့ကဆိုလို့ရှိရင်သူတို့နေပြီးတော့ဟိုတိုက်နေရင်ဂျက်ဖိုက်တာတိုက်ပြီးလို့ရှင်းပွင့်နေပြီးတော့ပြစ်ခတ်ပြီးတော့ဟာစကီဆက်လေရင်ပုံစံရနေပြီးတော့မှအပေါ်ကပြစ်ခတ်ပြီးတော့မှဆင်းလာတယ်ခင်ဗျဒီနေ့ကဟိုသူတို့လက်နဲ့အော်လူအော်စားနေရခါကိုနေပြီးတော့ဒီအမ်ပူကိုသဘေးတားခဏပြင်းနေဒီလိုနေနေအပေါ်ကဝေးတော့မှာဝေးတော့ပြင်းနေတယ်ခင်ဗျာ
ရခိုင်တောင်ပိုင်းတောင်ကုန်းမြို့နယ်ဘက်မှာတော့စစ်ကောင်စီတပ်စခန်းတချို့ကို AA ဘက်ကသိမ်းပိုက်ထားပြီးဖြစ်ပါတယ်လက်ရှိမှာတော့တောင်ကုန်းမြို့နယ်ကကိုင်းရှိရက်ွက်မှာတိုက်ပွဲပြင်းထန်နေတယ်လို့မြို့ပေါ်ကတပ်စခန်းတချို့ကိုရှော့တိုက်ဒုံးတွေနဲ့ပစ်ခတ်နေတယ်လို့တောင်ကုန်းဒေသခံတူကပြောပါတယ
်အဲဒီငါးလေးလေးတို့တုံးလေးလျှောက်တို့ပေါ့ဒီဟာဒီအမှန်ကစစ်စင်ကွက်ပေးဌာနချုပ်အစကခန်းကလေးအောက်ခံတိုက်ရင်နေဖြစ်တယ်အဲ့ဒီတိုင်းရင်းတွေတို့ရှော့တိုက်တုံးတွေနဲ့ပြစ်နေလို့တော့ကြားတယ်ထိုးစစ်စင်နေလို့တော့မကြားသေးဘူးတိုက်ပွဲရတော့အဓိကပြင်းထန်တာကတော့ကျွန်တော်ဒီကိုက်ရှေဖြစ်အချမ်းပေါ့နော်ဒါကိုက်ရှေရက်ွက်ထက်မှာဖြစ်တိုက်ပွဲကပြင်းထန်တယ်သူတို့ကဒီအာလင်းငါးဆက်ဖုံးကြောင်းမှနေခံစစ်ပြင်ထားတာအဲ့ဒီအာလင်းငါးဆက်ဖုံးကြောင်းဘောကသူတို့ပြစ်တယ်ကျောင်းဘောကပြစ်တာရှိတယ်နောက်အဲ့ဒီအာလင်းငါးဆက်ဖရဲဘောကပြစ်တာလည်းရှိတယ်အခုအဲ့ဒီမှာတိုက်ပွဲပြင်းထန်ခဲ့တဲ့အာလင်းငါးဆက်ဆက်ဖရဲလေးတို့တို့ပြည့်စည်သွားတယ်လို့
စစ်ကောင်စီကတောင်ကုန်းမြို့ပေါ်နဲ့ကျေးရွာတချို့ကိုလေကြောင်းကနေပုံကျက်နေရကြောင်းအရက်သားထိခိုက်ဒဏ်ရာရတာတွေလည်းရှိနေတယ်လို့သူကဆက်ပြောပါတယ
်အခုဒီတောင်ကုန်းတိုက်ပွဲကတော့မြို့ပေါ်နဲ့အရန်ကြီးနှိစက်နေပြီလို့ပြောလို့ရတယ်မနေ့ကဆိုရင်ဒါမြို့ပေါ်စစ်ကောင်စီလေကြောင်းကပုံကျက်သွားတာရှိတယ်မနေ့ကညဖက်စစ်ကောင်စီလေကြောင်းကပုံကျက်သွားတဲ့အတွက်ကျွန်တော်တို့ဒီတောင်ကုန်းမြို့ထဲကအဲမာလာမြိုင်လမ်းမှာနာဖေးဆောင်ထိရလို့ပြောတယ်မြို့ဘူမှာတော့အရသာထိခိုက်တန်ရတာတော့မရှိဘူးဒါပေမဲ့မနေ့ကသူတို့ရွာတူတူမြမြောက်ကိုလေပုံကြည့်လို့ပြောတယ်ဒီကျွန်တော်ချောင်းသုံးခွာချောင်းသုံးခွာရွာကိုလေလေကြောင်းကပုံကြည့်သွားတဲ့အတွက်မှာအရသာတွေထိခိုက်တန်ရတာတွေရှိတယ်လို့သိရတယ်အရင်အတွက်ဘယ်လောက်ဆိုတာတော့မသိရဘူးဒါဖုန်းလိုင်းကိတ်ကိတ်ကြောက်ပေါ့နော်နောက်ခုကိုက်ရှိရွာကိုလေသူတို့မနေ့ကပုံကြည့်တယ်ကိုက်ရှိရက်ကွက်
ဒါအပြင်ရခိုင်မြောက်ပိုင်းမောင်တော်နဲ့ကွားမြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ရှိနေပြီးစစ်ကောင်စီကတော့လေကြောင်းအသုံးပြုပြီးတိုက်ခိုက်နေပါတယ်။ AA သိမ်းပိုက်ထားတဲ့တန်တွဲနဲ့ဘူးတီတောင်မြို့နယ်တွေမှာလေကြောင်းကနေပုံကျဲခဲ့တာကြောင့်အရက်သားတချို့တေဆုံးတန်ရာရတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ။